အမျိုးသားညီညွတ်ရေးအစိုးရ MUG ကိုတရားဝင်ဖွဲ့စည်းနိုင်ခြင်းဟာအာဏာရှင်စနစ်အပိတချုပ်ငြိမ်ရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်အရေးကြီးတဲ့ခြေလှမ်းသလှမ်းကိုလှမ်းလိုက်တာဖြစ်တယ်လို့ဒီလိုဖွဲ့စည်းတဲ့ပေါ်မှာ BBSD အနေနဲ့ဝန်မြောက်တယ်လို့တိုင်းတိုင်းပြည်ရဖွဲ့ဆယ်ဖွဲ့ရဲ့ PPSD ရာယီဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စိတ်ကပြောဆိုလိုက်တာပါအပြည့်ရတိုင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းစီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကဒီကနေ့ဧပြီလ26ရက်နေ့မှာအွန်လိုင်းပေါ်ကကျင်းပတဲ့စည်းဝေးတွင်အဖွဲ့မိတ်ကွန်းထဲမှာသူကပြောခဲ့တာပါဒါပေမဲ့ NUG ကိုတရားဝင်အစိုးရဖြစ်လက်ခံကြောင်းပူးပေါင်းဆောင်ရွက်မဲ့အကြောင်းတွေမပြောတဲ့အတွက်ဗိုလ်ချုပ်ကြီးရွတ်စိတ်ရဲ့ပြောဆိုချက်ဟာနိုင်ငံရေးရတာဏမန်ရေးရဆန်ပြောဆိုတာလို့နိုင်ငံရေးလှိလသုံးသပ်သူဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်
။နည်းနည်းတန်တမာရေးထိုင်တာပေါ့နော်။ NUG လူလိုက်ညီမအစိုးရဖွဲ့တဲ့အပေါ်မှာထောက်ခံတယ်ဆိုတာကတော့နည်းနည်းသူတို့ဒီဘက်ကကျွန်တော်နည်းနည်းဆွေးနွေးနေတဲ့ဖြစ်စဉ်ကိုထိကြိုက်နေတာပေါ့နော်။သို့တော်လည်းအဲ့ဒီ NUG ထဲမှာမပါဘူးဆိုလို့ရှိရင်တော့နည်းနည်းနည်းနည်းတော်သေးတာပေါ့။ဒီဘက်ကဖွင့်နိုင်သေးတာပေါ့။အဲဒီမှာပါတယ်နောက်သူတို့ဖွဲ့စည်းမဲ့ပြည်သူ့ကာကွယ်ရေးတပ်မတော်ဆိုတာဒီမှာလည်းတက်တက်ကြွပါမယ်ဆိုရင်တော့ပြဿနာရှိပြီလို့ပြောနိုင်တယ်နော်အဓိကတော့တန်တမာရေးရပြောတဲ့သဘောပါပဲကိုလည်းဘာမှလုပ်ပြမလို့တဲ့အခြားမျိုးပေါ့ဗျာသူကလုပ်တဲ့ဥစ္စာကအထောက်ကမ်းပါတယ်ခင်ဗျာမှန်ပါတယ်ခင်ဗျာအဲဆိုတဲ့ဟာမျိုးပေါ့အဲဆိုတော့အနာသိနာကိုလည်းထောက်ခံရမရဘူးပေါ့နော်အဲတခါဟိုဘက်ကနေပြီးတော့အနာသိနာကိုဆန့်ကျင်ပြီးတော့ဒီပြန်တိုက်မယ်ဆိုတဲ့ဟာကိုလည်းအဲကျွန်တော်တို့အားပေးအမြောက်ရအပူပေါင်းရလည်းမရောက်ဘူးပေါ့
စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ရင်ပေါ်ပေါက်လာတဲ့နှွေဦးတော်လှန်ရေးတွင်စစ်တပ်ရဲ့ဖိကတ်မှုကြောင့်တိတ်ဆုံးခဲ့တဲ့အယတ္တ950ကျော်အတွက်စစ်ကောင်စီခေါင်းဆောင်တွေကတာဝန်ယူရမယ်လို့တော့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSSC ရဲ့ခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ကြီးရွတ်စက်ကပြောကြားခဲ့ပါတယ်ပြီးခဲ့တဲ့ရက်ကအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်တီးစည်းဝေးသဘောတူညီချက်တွေဖြစ်တဲ့အကြမ်းဖက်မှုတွေချက်ချင်းရတရည်တပ်ဆိုင်ရာဖွဲ့စည်းအားလုံးတွေ့ဆုံဆွေးနွေးရေးတွေ့ဆုံဆွေးနွေးရေးကိုအာဆီယံထူးကူဆလဲကဂျာဝင်ဆေးစပ်ပေးရေးလူရာချင်းစာနာမှုဆိုင်ရာကူညီပေးရေးနဲ့အာဆီယံထူးကူဆလဲမြန်မာပြည်တွင်းကိုဝင်ရောက်ပြီးတပ်ဆိုင်ရာဖွဲ့စည်းတွေနဲ့တွေ့ဆုံခွင့်ရရေးစတဲ့ချက်တွေကိုငင်းချိုင်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ BBSD နေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းထက်တွင်ပြောဆိုခဲ့ပါတယ်ဒီအပေါ်မှာနိုင်ငံရေးလှိလသုံးသပ်သူဦးရဲထွန်းကအခုလိုပြောပါတယ
်အခုလိုအစီအံတို့ဘာတို့ရဲ့ထုတ်ပြချက်ကိုပူးပေါင်းဆောင်ရွက်သွားမယ်လို့ဘာတို့ဆိုတာတွေကတော့ဒီပြားအားဖြင့်တော့နိုင်ငံရေးသဘောထောင်တာပေါ့နော်နိုင်ငံရေးအရာဘာပဲဖြစ်ဖြစ်အပြုသဘောနဲ့ပြဿနာတွေဖြေရှင်းသွားဖို့ဆိုတဲ့သဘောထောင်တာပေါ့ဒါကြောင့်လို့ဆိုတော့အစီအံထုတ်ပြချက်ကမြန်မာကိုယ်စားလှယ်ပေါ့မြန်မာပြည်ကမြန်မာနိုင်ငံကသွားပြီးတော့တက်တဲ့ကိုယ်တည်းကဝေယူကြီးကမင်းအောင်နိုင်ရဲ့သဘောတူညီချက်နဲ့ပဲချမှတ်တယ်လို့ကျွန်တော်တော့ယူဆတယ်။ဒါကြောင့်လို့ဆိုသူတို့ကသုံးချက်ချက်တစ်ခုကိုသူကနိုင်ငံကသဘောမတူရင်ချလို့မရဘူးလေ။သူတို့ဒီလိုသဘောတူနိုင်အောင်တချို့အချက်တွေဖြုတ်ပေးရတယ်။ဥပမာအားဖြင့်ဒီဒိတ်ဒိတ်ခံဖန်စီခံထားတဲ့ပုံပုံလေးအားလုံးပြန်လွတ်ပေးဖို့ဆိုတဲ့အချက်မျိုးမပါတာပေါ့နော်။ကဝေးဦးကြီးကလည်းသဘောတူခဲ့တဲ့ဆုံးမြတ်ချက်ယူဆရပါပေါ့နော်အဲ့လိုဖြစ်တဲ့ဆိုတော့အဲ့ဒါကိုသူက PPSC ကထောက်ခံတယ်ပူးပေါင်းဆောင်ရွက်မယ်ဆိုတော့ဒါကတော့ပြဿနာမရှိတော့ဘူ
းဧပြီလ16ရက်နေ့မှာအမျိုးသားညီညွတ်ရေးအစိုးရ MUG ကိုတရားဝင်ဖွဲ့စည်းကြောင်းပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH ကနေကြေညာခဲ့ရမှာ PPSC ထဲမှာပါတဲ့ချင်းမျိုးရသဦး CNF ဖွဲ့ထဲကဒေါက်တာဆလိုင်းလျံမုတ်စာခေါင်ကလည်းUG အစိုးရဖွဲ့ထဲပါဝင်လာတာတွေ့ရပါတယ်။မွန်ပြည်တပ်ပါတီဗိုလ်လူမှုဆောင်ကော်မတီဝင်နိုင်အောင်မငေးကတော့လက်ရှိနိုင်ငံရေးခင်းကျင်းမှာသတိကြီးကြီးထားလှုပ်ဆောင်သွားရမယ်လို့သူ့ရဲ့အမြင်ကိုမွန်ပါတာနဲ့အခုလိုပြောပါတယ်
။ကဲတဲ့ဟမုန်ကောတကြတော့နှုတ်နှုတ်ပြင်းတက်မွေချက်ကြောက်နာကောအွန်တရိုင်းနုစမ္ဘာ
အခုလိုအခြေအနေမျိုးမှာသတိကြီးကြီးထားရပါမယ်။မိဖက်ဆက်ဆက်မှုတွေဟာအန်ဒီယာနှစ်ဖက်စလုံးရှိတတ်ပါတယ်။အနည်းကြီးကြီးတည်တည်နှစ်ဖက်လုံးမှာရှိနေပါတယ်။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့မန်ကန်စွာသုံးသပ်ဆုံးဖြတ်သပ်ဖို့လိုပါတယ်။ဆုံးဖြတ်ချက်တွေမှားတာနဲ့မိမိတူဦးသီးအတွက်တာမကဘူး။တမျိုးသားလုံးအတွက်ပါအန်ဒီယန်စ်နဲ့ထိတ်တိုက်တူရင်ဆိုင်ရပါလိမ့်မယ်ဆိုပြီးမွန်ပါရာလိုပြောဆိုသွားတာပါ။ငင်းချေးရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PBSC စီဝေးကိုမနေ့ဖန်ဧပြီလ28ရက်နေ့ထိဗီဒီယိုကွန်ဖရင့်နဲ့ကျင်းပနေပြီးပါတွေအသေးစိတ်ဆွေးနွေးနေတယ်လဲဆိုတာတော့မသိရသေးပါဘူး။ဒီစီဝေးမှာကရင်မျိုးရာစီယုံ KNU Shami Pianle to Tang Yi Kongsi, Tang Bai Shami Tamro, Asi SSC, Momide Party, NNSP, Yamanangalu Sanya, Chang Damia, Democratic Tau, ABFDF, Yikan Bi Lumyang Yi Party, ELB, Chimura Tau CNF, Democracy Jubu Gian Tamro, TGB, Sara Puesa, Wet Kongsong, Sunu Nida Lepsibare, Bigger April Langayani Machin by PC Kere, BBSC, Siwe Dungaro, စစ်ကောင်စီတပ်ကနေလက်နက်မဲ့ပြည်သူတွေကိုအကြမ်းဖက်တပ်ဖြတ်နေနေမှုကိုရန်တမ်းဖို့ဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုအများဆုံးလှုပ်ပေးဖို့ပြည်သူတွေဆင်နွှဲနေတဲ့ຫນွေဥတော်လိုင်းကြီးနဲ့ CDN လှုပ်ရှားမှုတွေကိုဆက်လက်ကူညီပေးသွားမယ်ဆိုတာနဲ့ CRPH ရဲ့2007ဖွဲ့စည်းပုံဥပဒေကိုပြတ်သိမ်းကြောင်းဖက်ဒရယ်ဒီမိုကရေစီပြည်ညာချင်းညာချက်ကိုကျေစွကြောင်းညာချက်ထုတ်ပြန်ခဲ့